ီကန်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်အထည်ဖော်ဆောင်ရည်နီကော်မတီအတွက်အကြံပေးအဖွဲ့ဖွဲ့စည်းလိုက်တာဟာနိုင်ငံတကာအတွက်ပိုးပြီးတော့ပွင့်လင်းမြင်သာမှုရှိလာနိုင်ကြောင်းအကောင့်အထည်ဖော်ဆောင်ရည်နီကော်မတီဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။ဒီလိုဖွဲ့စည်းလိုက်တဲ့အပေါ်နိုင်ငံရေးသုံးသပ်သူတွေကတော့နိုင်ငံတကာဖြစ်အားတွေတုံ့ပြန်နိုင်ဖို့နဲ့နိုင်ငံတကာအတွေ့အကြုံတွေရရှိစေဖို့အတွက်ဖြစ်နိုင်ကြောင်းသုံးသပ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထယ်ဖို့ရေးကော်မတီအတွက်အကြံပေးအဖွဲ့ကိုဒီလ၈ရက်နေ့ကစတင်ဖွဲ့စည်းလိုက်တာဖြစ်ပြီးဒီအကြံပေးအဖွဲ့မှာအမေရိကန်၊တောင်အာဖရိက၊ထိုင်း၊ဆွီဒင်နဲ့အင်္ဂလန်ကထိပ်တန်းနိုင်ငံရေးသမားကြီးတွေပါတယ်လို့မြန်မာနိုင်ငံကနိုင်ငံတကာအကြီးကျယ်ကျွံ့သူတွေလည်းပါဝင်တာဖြစ်ပါတယ်။ဒီလိုဖွဲ့စည်းလိုက်တဲ့အပေါ်ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထယ်ဖို့ဆောင်ရွက်ရေးကော်မတီဥက္ကဋ္ဌလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုတုံ့တက်ပြောဆိုပါတယ်
။ပြည်သူ့ဟုတ်တဲ့ပြည်ရင်းပြည်ပပညာရှင်တွေပါတယ်ဆိုတော့သူတို့ရှိရည်ကြီးပါတာပေါ့နော်အကောင့်ထဲပေါ်ဆောင်ရတဲ့နေရာမှာပုံမထိအောင်ပဲပေါ့။နောက်သူတို့ကလည်းအကြံပြုတဲ့အတွက်ကြောင့်ကြံပြုတဲ့အတွက်ကြောင့်လေးလာရမှာလေ။စာတည်းတော့သူတို့တွေ့မှာပေါ့ဒါပေမဲ့အတွေ့မှာလည်းသူတို့လေးလာပြီးတော့မှကြံပြုရမှာဖြစ်တဲ့အတွက်ကြောင့်ဒီစည်းကမ်းနဲ့ပတ်သက်လို့ဝန်ဆင်းလေးလာခြင်းတွေပဲရှိတယ်။အဲ့ကြောင့်ဒီကအကြောင်းလေးသူတို့ကပြီးမှာပေါ့။ပို့ပြီးတော့ဟို transparent ဖြစ်တယ်ပေါ့ international ပါ။
လေကြီးရခိုင်ပြည်နယ်ကနေလူ6သိန်းကျော်လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ခွာသွားတဲ့အခြေအနေတွေဟာလူမျိုးပြုတ်ရှင်းလင်းရာရောက်နေတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်ကဆွဆွဲပြီးတာဝန်ရှိသူတွေကိုအရေးယူဖို့နဲ့ရခိုင်ပြည်နယ်ကိုစုံစမ်းရေးအဖွဲ့တွေတွားခွင့်ပြုဖို့တောင်းဆိုတာတွေရှိနေပါတယ်။ရခိုင်ပြည်နယ်ကိုကွင်းစင်းလေးလာပြီးမြောက်ဦးစစ်တန်းဆိုတဲ့စစ်တန်းကိုရေးသားခဲ့တဲ့နိုင်ငံရေးသုံးသပ်သူဦးမမော်စိုးကတော့လက်ရှိကြံပေးအဖွဲ့ဖွဲ့စည်းရေးအပေါ်သူ့အမြင်ကိုအခုလိုပြောပါတယ်။
သူတို့ဒီအကြံပေးအဖွဲ့မှာဒီကနိုင်ငံသား၅ယောက်ပါတာပေါ့နော်အဲနိုင်ငံသား၅ယောက်ပါပြီးဖွဲ့တဲ့ခါအကြောင်းချက်နှစ်ချက်တော့ရှိနိုင်တယ်လို့ထင်တယ်ပထမတစ်ချက်ကတော့ဒီ UN ပေါ့နိုင်ငံသားမှာရင်ဆိုင်ပြီးတော့ဖြည့်ရှင်းနိုင်ဖို့ဒါကိုရွယ်ဖို့ရပါတယ်ပထမတစ်ချက်ကအရင်ဆေးဆိုးရလက်ဆက်ကလည်းဒီနိုင်ငံသားအချက်အလက်ကျုံမှာလုံပြီးဖွဲ့နှားတယ်လို့ပဲလေဒါနဲ့နှစ်ချက်ကတော့နိုင်ငံသားအတွေ့အကြုံဆိုင်လို့ဘာလို့မှဖြည့်ရှင်းလဲဖြည့်ရှင်းမစနေတော့မှဖြည့်ရှင်းအတွေ့အကြုံလူကြီးမုံရပါလေနော်အဲ့လိုပဲတုံ့တက်မှာပေါ့
အကြံပေးအဖွဲ့မှာလူတို့ရွေးချယ်ထားတဲ့သူတွေပါဝင်ကြီးအတွက်လည်းအခုလိုထောက်ပြပါတယ
်ကျွန်တော်အနေနဲ့ကတော့ခိုင်းဒီလူတို့ကနေပြီးတော့ဒီကိုစားပြုရွေးချယ်မန်ဒိတ်ပေးထားရပြောပေါ်မှာမန်ဒိတ်ပေးထားတဲ့လူတွေကိုဒီတုံ့နာဖြည့်ရှင်းတဲ့ဆဲမှာပဲဖြည့်ဖြည့်အကြံပေးတော့ပြီးတော့မှာပဲဖြည့်ဖြည့်ဆဲပြန်ဖွင့်ပြည့်စင်တယ်လို့ထင်တယ်တကယ်လို့အဲ့ဒီကိုယ်တိုင်ပါဝင်ဖြည့်ရှင်းမှုပြုပဲသူတို့ရဲ့အကြံဉာဏ်မပါဘဲနဲ့ဖြည့်ရှင်းမယ်ဆိုလို့ရှိရင်တော့အဲ့ဒီရှိမှုနဲ့အဲ့ကက်ကင်းနေဦးမယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်
။ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထက်ပေါ်ဆောင်ရွက်ရေးကော်မတီမှာတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကပူတွဲဥက္ကဋ္ဌအဖြစ်ပါဝင်နေပါတယ်။ရခိုင်ပြည်နယ်အတွင်းမှာ2012ခုနှစ်ကစတင်ပြီးလူမျိုးရေးဘာသာရေးမတည်ငြိမ်မှုတွေဖြစ်ပွားခဲ့တာပါ။2015ခုနှစ်မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရဖွဲ့ပြီးချိန်မှာကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်နဲ့ဒုတိယမြောက်ဦးမြင့်ဆွေဦးဆောင်တဲ့ရခိုင်စုံစမ်းရေးကော်မရှင်စတဲ့ကော်မရှင်တွေဖွဲ့စည်းခဲ့ပါတယ်။ဒီကော်မရှင်တွေရဲ့အကြံပြုချက်တွေကိုဖော်ဆောင်ဖို့အတွက်ဒီနှစ်စက်တင်ဘာလမှာအကောင့်ထယ်ဖို့ဆောင်ရွက်ရေးကော်မတီချက်ကိုဖွဲ့စည်းခဲ့တယ်လို့ဒီကော်မတီကိုဖွဲ့စည်းစဉ်ထုတ်ပြန်တဲ့ကြေညာချက်မှာအကြံပေးအဖွဲ့ကိုပြည်ရင်းပြည်ပမှပညာရှင်တွေဘာသာရေးဆိုင်ရာကျွမ်းကျင်သူတွေအတွေ့အကြုံရှိသူတွေနဲ့ဖွဲ့စည်းသွားမှဖြစ်ကြောင်းဖော်ပြခဲ့ပါတယ်